တိုင်းသားတွေရဲ့အခွင့်အရေးကိုဥပဒေအရအကာအကွယ်ပေးနိုင်မဲ့ဥပဒေမူကြမ်းကိုပြည်သူ့လွှတ်တော်မှာပထမဦးဆုံးအကြိမ်တင်သွင်းလိုက်ပြီးဖြစ်ပါတယ်။တိုင်းသားတွေရဲ့ကိုယ်ပိုင်စာပေယဉ်ကျေးမှုဘာသာစကားတွေကိုတိုင်းကိုယ်ပိုင်ပြဋ္ဌာန်းခွင့်ရနိုင်ဖို့ဥပဒေအရကာကွယ်ဆောင်ရှောင်ပေးဖို့အတွက်အဓိကရည်ရွယ်တယ်လို့အဆိုတင်သွင်းခဲ့တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတီခွန်မြတ်ကပြောပါတယ်။အသေးစိတ်ကိုမဆုမွန်ကတင်ပြပါမယ်
။ဟုတ်ကဲ့ပါ။နိုဝင်ဘာလ17ရက်နေ့ပြည်သူ့လွှတ်တော်ရဲ့အထမအကြိမ်မြောက်အစည်းအဝေးမှာကိုက်ခိုင်မဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတီခွန်မြတ်ကအခြေခံဥပဒေမှာတိုင်းရင်းသားတွေနဲ့ပတ်သက်လို့ပြဋ္ဌာန်းထားတဲ့အချက်တရားအားနည်းမှုရှိနေတဲ့အတွက်တိုင်းရင်းသားတွေရဲ့အခွင့်အရေးဆိုင်ရာရပိုင်ခွင့်တွေကိုဥပဒေအရကာကွယ်ဆောင်ရှောက်နိုင်မှုဥပဒေကိုပြဋ္ဌာန်းသွားဖို့တိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်တွေအနေနဲ့စ조사ဆောင်ရွက်သွားမှာဖြစ်တယ်လို့ဆိုပါတယ်
။ဒုနိုင်ငံမှာအခြေခံဥပဒေ၃ခုရှိခဲ့ပြီလေ။အဲ့ဒီဥပဒေဒီမှာသူ့အခြေခံမူတွေမှာတိုင်းရင်းသားလူမျိုးများတွေကတော့သူ့စာပေယဉ်ကျေးမှုအမှုပညာစသဖြင့်ပေါ့ဒီအကုန်လွတ်လွတ်လပ်လပ်လုပ်နိုင်တယ်ဆောင်ရွက်နိုင်တယ်လို့ဖော်ပြထားတယ်။ဒါမဲ့လွန်ခဲ့တဲ့အချိန်အနေပြီးမှဂဏိအထိပေါ့ဒီဒါတွေကတကယ်တမ်းကျရင်လက်တွေ့မှာဘာမှလုပ်လို့မရဘူး။ဆိုလိုတာကဘာလဲဆိုလို့ရှိရင်ဖွဲ့စည်းပုံအခြေခံဥပဒေမှာဆိုထားပေမဲ့လို့အဲ့ဒီပြဋ္ဌာန်းထားတဲ့ကိစ္စတွေကိုအကောင့်ထဲပေါ်ပေးမဲ့ဥပဒေမရှိလို့အခုအဆိုတင်သွင်းတာ။
တိုင်းရင်းသားတွေရဲ့ကိုယ်ပိုင်စာပေယဉ်ကျေးမှုဘာသာစကားနဲ့ဓလေ့ထုံးတမ်းပွဲလမ်းသဘင်တွေလွတ်လပ်စွာဆင်ရင်ကျင်းပနိုင်ရေးအပါအဝင်တိုင်းရင်းသားတွေရဲ့အခွင့်အရေးတွေကိုဥပဒေအရကာကွယ်ဆောင်ရှောက်ပေးဖို့အတွက်အရေးကြီးတယ်ဆိုတဲ့အချက်ကိုဥတီခွန်မြတ်ကထောက်ပြပြောဆိုခဲ့တာပါ
။လူမျိုးတစ်မျိုးကသူ့စကားစာပေယဉ်ကျေးမှုတွေပျောက်ရင်သူအဲ့ဒီလူမျိုးလည်းပျောက်တာနဲ့အတူတူပဲလေ။လုံခဲ့တဲ့နှစ်ပိုင်းလောက်အထိပဲဒီလိုလွတ်တော်ပေါ်ပြီးတဲ့နောက်ပိုင်းတော့တချို့နေရာတွေမှာသူတို့ရဲ့ရိုးရာယဉ်ကျေးမှုလုပ်မယ်ဆိုလို့ရှိရင်အာဏာပိုင်တွေကတားတာတို့ပွဲမိတ်ယူပါတို့အစတဖြင့်ပေါ်ပြီးရှိခဲ့တယ်အခုဒီဥပဒေကြတော့မိမိရဲ့ယုံကြည်ကိုယ်ကိုရာဘာသာဓမ္မမှုရဲ့မိမိရဲ့ရိုးရာဓလေ့တွေကိုကျင့်ပါမယ်ဆိုလို့ရှိရင်တော့အများကျန်တဲ့တိုင်းရင်းသားတွေကိုရဲ့စီးလုံးညီညွတ်မှုကိုမထိခိုက်ဘူးဆိုလို့ရှိရင်ဒါလွတ်လွတ်လပ်လပ်ဆောင်ရွက်ခွင့်ပေးထားပါတယ
်ဒီဥပဒေရေးဆွဲနိုင်မှုအဆိုကို2012ခုနှစ်ဇူလိုင်လကတည်းကဆွေးနွေးပြီးအတည်ပြုချက်ရယူခဲ့တဲ့အတွက်ဥပဒေအနေနဲ့ပြဋ္ဌာန်းနိုင်မှုအခုအဆိုတင်တာဖြစ်ပါတယ်တိုင်းရင်းသားဒေသတွေမှာဥပဒေစိုးမိုးမှုရှိရေးတိုင်းရင်းသားရဲ့အဝန်ကြီးတွေနဲ့ညှိနှိုင်းဆွေးနွေးတိုင်ပင်သွားမှာဖြစ်တယ်လို့လည်းဆိုပါတယ
်2012ခုနှစ်ဇူလိုင်လမှာတင်တွင်းတော့လည်းလွတ်တော်ကိုယ်စားလှယ်အလုံး28ဦးကဝန်ဝန်ဆွေးနွေးကြတယ်တက်ဆိုင်ရာဝန်ကြီးဌာနတွေကအဲ့လေဒါကိုဆွေးနွေးကြတယ်အားလုံးကထောက်ခံပါတယ်ထောက်ခံလို့ဒီအဆိုအောင်သွားတာပေါ့ဥပဒေကြမ်းတစ်ခုကိုဒီတင်တွင်းတဲ့နေရာမှာလွတ်တော်ကိုယ်စားလှယ်တည်းရဲ့ပြင်ဆင်ချက်အဆိုတင်တွင်းတဲ့ဟာတွေလည်းကိုယ်ကလက်ခံရမယ်ပြီးမှတိုင်းဒေသကြီးနဲ့ပြည်နယ်ဒီမှာရှိတဲ့တိုင်းရာရေးရဝန်ကြီးတွေလည်းဒီမှာပြင်ဆင်ဖို့အဆိုတွေအများကြီးပေးထားတာရှိပါတယ်ဒါတွေကိုပေါင်းစပ်ရမှာပေါ့ဒီပေါင်းစပ်ပြီးမှဖြစ်တင်ဖြစ်တိုက်တာတွေဖြစ်အောင်ဆောင်ရွက်ရမယ်အဲ့မှာမဲခွဲတာတို့ဘာလို့ပြူရမှာပေါ့လေဒါကြောင့်ဥပဒေကြမ်းတစ်ခုဖြစ်ဖို့ကလွယ်တော့မလွယ်ပါဘူ
းဒီတိုင်းရင်းသားလူမျိုးတွေရဲ့အခွင့်အရေးကာကွယ်ဆောက်ရှောက်တဲ့ဥပဒေပြဋ္ဌာန်းနိုင်ရေးနဲ့ပတ်သက်ပြီးတိုင်းရင်းသားနိုင်ငံရေးပါတီတွေစူပေါင်းဆွေးနွေးထားတဲ့အမြင်သဘောထားကိုလည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွှတ်တော်ကိုယ်စားလှယ်ဒေါအောင်ဆန်းစုကြည်စီကိုပေးပို့ပြီးတော့ဆွေးနွေးတိုင်ပင်ခဲ့ကြပါသေးတယ်ရှင်